ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာကမ္ဘာတစ်လွှားမှာလူပေါင်း2,800,000ခွဲကျော်အကူးဆက်ခံနေရပြီးတည်ဆုံးရသူပေါင်းက2,000,000ကျော်နေပြီလို့ Johns Hopkins တက္ကသိုလ်စနေနေ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီလိုအခြေအနေမျိုးမှာဒီရောဂါအတွက်ဆေးဆရာမှာ Antibody ကိုခံအားရှိနေတာကိုတွေ့ရပြီးဒါဟာရောဂါတန်ခံနိုင်ရင်ရှိပြီဆိုတာပြနေတယ်လို့သတ်မှတ်ပြီးတချို့နိုင်ငံအစိုးရတွေကခရီးသွားလာခွင့်အလုတ်ခွင့်ဝင်ခွင့်တွေပေးလို့ရနိုင်တယ်လို့အကြံပြုနေကြတာဖြစ်ပါတယ်။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးဆက်ခံရပြီးပြန်ပြီးနလန်ထလာသူတွေဒီရောဂါပိုးကံခံနိုင်သွားတာကြောင့်နောက်တစ်ချီပြန်ပြီးတော့မဖြစ်နိုင်ဘူးလို့ပြောရတော့အောင်ခိုင်လုံတဲ့တက်တည်အထောက်ထားမရှိဘူးလို့စနေနေ့မှာပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲချီလီအစိုးရကသူ့နိုင်ငံမှာ COVID-19 ရောဂါဒဏ်ခံရပြီးပြန်နလန်ထူလာသူတွေကိုလုပ်ငန်းခွင်ပြန်ပြီးဝင်ဖို့ခွင့်ပြုတဲ့ကျန်းမာရေးလက်မှတ်တွေစပြီးထုတ်ပေးခဲ့တာပါ။ဒီလိုလက်မှတ်ထုတ်မပေးခင်မှာ Antibody ကိုခံအားထုတ်ပေးမှုရှိမရှိစစ်ဆေးမှုခံကြရပါတယ်။ကမ္ဘာမှာဒီရောဂါကူးစက်မှုအများဆုံးဖြစ်နေတဲ့ American နိုင်ငံမှာတော့အကူးဆက်ခံရသူပေါင်း 9,000 ကျော်ရှိနေပြီးသေဆုံးရသူက 9,200 ကျော်ရှိနေပါတယ်။